ရခိုင်ပြည်နယ်မှာတောက်ကြာနေကရဲတွေနဲ့ဒီမွတ်စလင်တွေကြားမှာအဓိကရုံးနေဖြစ်ပွားပြီးတော့လူသေဆုံးတဲ့အထိဖြစ်ရတာမျိုးနှစ်ဖက်ယုံကြည်မှုတိစောက်ဖို့အတွက်ညှိနှိုင်းဆွေးနွေးမှုတွေလုပ်ဆောင်ကြဖို့ကုလသမဂ္ဂကထပ်မံတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်ကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံလူအခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ် Mr. Thomas O'Hagan Tanagrain ရောက်နေပြီးတော့ဒေသခံတွေနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ဆောင်နေချိန်မှာပဲအင်ကာနေ့ဂျနီဗာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရ Adrian Edwards ကအခုလိုတိုက်တွန်းပြောကြားလိုက်တာဖြစ်ပါတယ်။အပြည့်အစုံကိုဒေါက်ခင်မြတ်သက်ကပြောပြပေးပါလိမ့်မယ်ရှင်
။မနစ်ကဒေသခံဗုဒ္ဓဘာသာရခိုင်တွေနဲ့မွတ်စလင်တွေကြားဖြစ်ပွားခဲ့တဲ့အဓိကယုံတွေကြောင့်ရခိုင်ပြည်နယ်ထဲမှာလူ200လောက်သေဆုံးခဲ့ရတယ်လို့ထောင်တောင်းချီပြီးအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတာပါ။တောက်ကြာနေ့ကတော့စစ်တွေမျိုးနာကမွတ်စလင်အများစုနေထိုင်ရာအုံတော်ကြီးဒုက္ခသည်စခန်းကဒုက္ခသည်တချို့နဲ့ရဲစခန်းတာဝန်ခံတွေကြားပဋိပက္ခတွေထပ်ပြီးဖြစ်ခဲ့တာမို့နှစ်ဖက်ယုံကြည်မှုရှိအောင်လုပ်ဖို့အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရ Adrian Edwards ကအင်ကာနေ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်တာဖြစ်ပါတယ်
Violent clashes between displaced Muslims and security forces in Myanmar's Rakhine state last Friday have left one man dead and about 10 people in
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့တောက်ကြာနေ့ကမွတ်စလင်တွေနဲ့လုံခြုံရေးရဲတွေကြားပြိပခါတွေဖြစ်ပွားခဲ့တဲ့အတွက်ဒုဦးသေးဆုံးပြီးတော့ဆယ်ဦးဒဏ်ရာရရှိခဲ့ပါတယ်။အိုးအိမ်ရွှေပြောင်းနေထိုင်တဲ့ဒုက္ခသည်တွေနဲ့ရဲတွေကြားယုံကြည်မှုတည်ဆောက်ကြဖို့နဲ့ငြင်းငြင်းကြမ်းကြမ်းညှိနှိုင်းပြောဆိုကြဖို့ကျွန်တော်တို့ထပ်ပြီးတော့ပန်ကြားလိုပါတယ်။ဒါမှနောက်မှဒီလိုအဖြစ်မျိုးနဲ့ထပ်ပြီးတော့မကြုံကြရမှာဖြစ်ပါတယ်
။စူပူမှုဟာတောက်ကြာနဲ့မနက်ပိုင်းမှာစတင်ခဲ့တာဖြစ်ပြီးစစ်တွေမြို့ပြင်ဒုက္ခသည်စခန်းနာကအုံတော်ကြီးချမ်းဝါမှာတွေ့ရတဲ့လူသည်အလောင်းနဲ့ပတ်သက်ပြီးရဲစခန်းနဲ့ဒုက္ခသည်စခန်းကလူစုစကားများကြရာကစဖြစ်ပွားခဲ့တာပါရဲကပြစ်ခတ်လို့လူလေးဦးခေါင်းမှာတနက်တန်ရရခဲ့တယ်လို့ဒုက္ခသည်စခန်းကလူကမိရှုမှုတွေလှုပ်ဆောင်ခဲ့ပြီးလူ၃ဦးကိုပါရဲကဖမ်းဆီးခဲ့တာပါအခုလိုဖြစ်ပွားတဲ့စုပူမှုတွေဟာကောလာဟာလတွေကြောင့်ပိုးပြီးဆိုးစေတယ်လို့ဆိုပါတယ်ဒါပေမဲ့လူတဦးကိုပါတင်ဆုံးစေခဲ့တဲ့ဒီစုပူမှုနဲ့ပတ်သက်ပြီးအခုတော့အခြေအနေပြန်ပြီးတည်ငြိမ်နေပြီလို့လည်းပြောပါတယ်
။ On Sunday it was reported that one of the shooting victims had died. Humanitarian community sources are
တနင်္ဂနွေနေ့ကတော့တနက်တိမှန်ခဲ့တဲ့သူတူအဲ့ဒီဒဏ်ရာနဲ့တည်ဆုံးခဲ့ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မှာကြမ်းဖက်မှုတချို့ဖြစ်ခဲ့တာနဲ့ပတ်သက်ပြီးလူသားချင်းစာနာမှုဆိုင်ရာအဖွဲ့တွေစီကသတင်းတွေကိုကျွန်တော်တို့ရပါတယ်။ခိုင်လုံတဲ့သတင်းကိုမရနိုင်ပဲပြီးခဲ့တဲ့စနေတနင်္ဂနွေမှာကောလာဟလတွေကအရန်ပြန့်နေတာကိုတွေ့ရပါတယ်။ဒါပေမဲ့တနင်္ဂနွေနေ့ကတော့ဒီပြဿနာဖြစ်နေတဲ့ဒုက္ခသည်စခန်းမှာလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေကိုပြန်လုပ်လို့ရအောင်အခြေအနေပေးလာပါပြီ
။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကနေဒီဒုက္ခသည်စခန်းမှာစနစ်တကျစီမံခန့်ခွဲမှုတွေကိုလှုပ်ဆောင်ပေးနေတယ်လို့အာဏာပိုင်တွေကပါအပြုသဘောဆောင်တဲ့ဆွေးနွေးမှုတွေလှုပ်ဆောင်နိုင်ဖို့အတွက်အကူအညီတွေပေးနေတယ်လို့လည်းဆိုပါတယ်။
With most temporary shelters completed, camp coordination and management activities are now of
ဒုက္ခသည်တွေယာယီခလုံးရေးအတွက်ကျွန်တော်တို့အခုအဓိကလှုပ်ဆောင်ပေးနေပါတယ်။နောက်တစ်ခါဒါမျိုးစုပ်မှုထပ်ပြီးတော့မဖြစ်ပွားစေဖို့အတွက်လည်းအပြည့်သဘောဆောင်တဲ့ဆွေးနွေးမှုတွေရှိလာစေဖို့အာဏာပိုင်တွေကပါအကူအညီတွေပေးနေပါတယ်။ဒါအပြင်ဒုက္ခသည်စခန်းမှာစနစ်တကျဖြစ်လာစေဖို့အတွက် IDP တွေနဲ့အတူစီမံခန့်ခွဲမှုတွေလှုပ်ဆောင်ပေးနေတာပါ။ဒီလိုလှုပ်ဆောင်မှနောက်မှာအခုလိုပြဿနာတစ်စုံတရာပေါ်လာခဲ့ရင်ပို့ပြီးတော့မကြီးထွားလာစေဖို့ကြားဝင်ဖြန့်ပြပေးနိုင်မှာဖြစ်ပါလေ
။ပြီးခဲ့တဲ့နှစ်ကအဓိကယုံနေဖြစ်ပွားခဲ့တဲ့နောက်ပိုင်းရခိုင်ပြည်နယ်ထဲမှာဥယျင်ရွှေပြောင်းနေထိုင်ရသူပေါင်း13,000လောက်ရှိနေတာပါ။ဒါအပြင်ဝေးလံခေါင်းဖျားတဲ့လူသူအယောက်ပေါက်နေတဲ့နေရာတွေမှာခိုလုံးနေကြသူက36,000လောက်ရှိနေပြီးဒီထဲကထက်ဝက်လောက်အတွက်ကုလသမဂ္ဂကထိရောက်တဲ့အကူအညီတွေမပေးနိုင်ပဲဖြစ်နေတယ်လို့လဲမစ္စတာအက်ဒဝတ်စ်ကပြောပါတယ်